ဟုတ်ကဲ့ဒီနိုင်ငံသားရဲ့ဝန်ကြီး Miss Hillary Clinton ပြောကြားတဲ့အထက်မှာဒီ2010ရွေးကောက်ပွဲကိုအဲတရားမျှတပြီးတော့အများလက်ခံနိုင်တဲ့ရွေးကောက်ပွဲဖြစ်အောင်ဝိုင်းဝန်းတိုက်တွန်းပေးဖို့ပြောတယ်အဲ့တော့2010ရွေးကောက်ပွဲကိုဒီအမေရိကန်အစိုးရကဥတီဗီတိုက်တွန်းလာတယ်လို့ယူဆနိုင်ပါသလားတကယ်လို့ဒီ2010ရွေးကောက်ပွဲကအဓိကဒီနိုင်ငံတကာရဲ့တိုက်တွန်းချက်ဖြစ်လာတယ်ဆိုရင်ဒီကိုအောင်တင်တို့ဘယ်လိုသဘောထားရှိလဲ
အဲ့ကျွန်တော်အခုတွေ့နေရတာဗျာအားလုံးနှိပ်ပါပါတယ်ဗျာဒီ2010ရွေးကောက်ပွဲကိုဥတီချက်ထားကြတယ်မဘာလို့ဥတီချက်ထားလဲဆိုတော့သူတို့အားလုံးကဒါနာဖရဲ့ဟိုနာဖရဲ့ထွက်ပေါက်တစ်ခုလို့မြင်လို့သူကနာဖဒီ2010ရွေးကောက်ပွဲကိုလှုပ်ချင်တယ်သူရဲ့အဓိကရွေးချက်ကကျတော့ဒီသူရဲ့2008ဖွဲ့စည်းပုံကိုတက်သွင်းမှုပဲမြန်မာနိုင်ငံမှာအာထာဝရစစ်အင်နာရှင်စနစ်ကိုတရားဝင်တည်ထောင်နေပေါ့ဒါနာဖရွေးချက်အဲ့တစ်ဖက်မှာကျလည်းနာဖကဒီရွေးကောက်ပွဲကိုနိုင်ငံတကာကအသိမှတ်ပြုစေခြင်းနဲ့ဒီရွေးကောက်ပွဲဆင်ဖြစ်လာမယ့်အစိုးရအချက်ကိုလည်းနိုင်ငံတကာကလက်ခံကြိုဆိုစေခြင်းနဲ့အဲ့ဒါလို့ဒီနေ့သူရဲ့နာဖတက္ကသိုလ်ဆောင်မှာဒီနိုင်ငံတကာရဲ့ဖိအားပေးမှုတွေဒီကိုခွဲခြားဆက်ဆံမှုတွေခံရတာတွေအဆုံးသတ်သွားစေခြင်းနဲ့ဒါနာဖရဲ့မျှော်လင့်ချက်ပေါ့ဆိုတော့ဒါကတစ်ဖက်မှာကျတော့နာဖအားနည်းချက်လည်းဖြစ်တာပေါ့ဆိုတော့အမေရိကန်တာဝန်နိုင်ငံတကာအစိုးရတော်တော်များများကဒါကိုယူပြီးတော့သူတို့မျှော်လင့်နေသူတို့လိုချင်တဲ့တောင်းဆိုချက်တွေကိုဆက်ပြီးတောင်းတော့ပါပဲဟိုဒီအဲ့ဒီနိုင်ငံရဲ့ဝန်ကြီးကလင်တန်အမေကွန်မှာကြည့်မယ်ဆိုလို့ရှိရင်ဒီနာဖရဲ့ရွေးကောက်ပွဲကိုဟိုကျင်းတန်တန်ရှင်းရှင်းမြတ်မြတ်တက်ကျင်းပဖို့အတွက်နိုင်ငံတကာကဘယ်လိုဖိအားပေးကြဖို့အဲ့လိုကျင်းပဖို့ဆိုတဲ့နေရာမှာအဓိကအရေးကြီးဆုံးအချက်ကတော့ဒီရွေးကောက်ပွဲမှာတိုင်ခင်မှာဒီနာဖနဲ့အတော်ဆက်စုကြီးကောင်းဆုံးတဲ့ဒီမိုကရေစီအားစုတွေတိုင်းသားလူမျိုးစုတွေကြားတည်ဆောက်ဆွေးနွေးညီနမ်းမှုတွေလုပ်ပြီးတော့ဒီရွေးကောက်ပွဲကိုမြန်မာနိုင်ငံကကျင်းပနိုင်ဖို့အတွက်လိုအပ်တဲ့ချက်တွေကိုဆွေးနွေးကြဖို့နာဖကူ၌ကရွေးကောက်ပွဲတန်တန်ရှင်းဖြစ်ရေးအတွက်လိုအပ်တဲ့အခြေအနေကောင်းတွေကိုဖန်တီးပေးဖို့စတဲ့ချက်လက်တွေကိုကိုတလဲစတဲ့တိုက်တွန်းတာတွေ့ရမှာပါ
ဥအောင်တင်ပြောဆိုသွားတာပါဒီရွေးကောက်ပွဲဆိုင်ရာပြောဆိုခြင်းနဲ့ပတ်သက်ပြီးတော့ပဲအဝေးရောက်အမျိုးသားညွန်ပေါင်းအစိုးရရဲ့ကုလသမဂ္ဂဆိုင်ရာတာဝန်ခံဒေါက်တာတောင်းထွန်းကိုဆက်လက်မေးကြည့်ပါတယ်ဥတောင်းတော့ခင်ဗျာဟယ်လရီကလင်တန်ကဒီမြန်မာနိုင်ငံမှာ2010ရွေးကောက်ပွဲကိုလွတ်လပ်တရားမျှတပြီးအားလုံးလက်ခံနိုင်ဖို့ဝိုင်းဝန်းတိုက်တွန်းပေးပါလို့တောင်းဆိုတာတွေ့ရတယ်။အဲ့တော့ဆိုလိုတာကဒီ2010ရွေးကောက်ပွဲကအဲဒီမြန်မာနိုင်ငံရဲ့ဒီနိုင်ငံရေးထွက်ပေါက်လို့ပဲဖြစ်လာနေပြီလား။အခုလို့ဒီအမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့တိုက်တွန်းချက်အပေါ်မှာရောဘယ်လိုမြင်ပါလဲ
။ဟို2010ရွေးကောက်ပွဲကနိုင်ငံရေးအမြင်မှာကတော့ကနောက်ပါပဲကနေပြီးတော့အဲသူတို့ဒီလုပ်မယ်လို့ပြောထားတဲ့အချိန်စရာတစ်ခုနဲ့လုပ်ငန်းစဉ်တစ်ခုပေါ့နော်အဲလိုကြီးညာထားတဲ့ဒီလုပ်မယ်လုပ်ငန်းစဉ်ဟာနိုင်ငံတကာကနေလက်ခံနိုင်ပွဲရှိတဲ့သို့မဟုတ်မြန်မာနိုင်ငံရဲ့စက်ခုံပေါ်မှာတကယ်ရေးပါတဲ့အခမ်းအနားကပါတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဟောဒီတိုင်းရင်းသားအမေရိကပါတီဖွဲ့စည်းတွေကပါဝင်နိုင်တဲ့ဟလာဒီနိုင်ငံရေးလုပ်ငန်းစဉ်ဖြစ်မဖြစ်ဆိုတာနောက်တကန်သာရှိသေးတယ်လေ။နော်။အဲကြောင့်မို့လို့လည်းပဲဒီနိုင်ငံတကာကနေပြီးတော့ဂျာဟာဒီနိုင်ငံတကာကလက်ခံနိုင်ဖို့ရှိတဲ့ဂုဏ်သိက္ခာရှိတဲ့ဖြစ်ဖို့ဆိုလို့ရှိရင်နိုင်ငံရေးအကျဉ်းသားတွေလွှတ်ဖို့လိုတယ်။နော်။ဒေါက်တာဆန်းစုကြည်လိုနဲ့တွေ့ဆုံဆွေးနွေးဖို့လိုတယ်။နော်။အားစုအားလုံးပါဝင်တဲ့နော်ဒီတကယ်ရွေးကောက်ပွဲတရအလျော်ညီတဲ့အခင်းအကျင်းတွေကိုဖန်တီးဖို့လိုတယ်။ဒါတွေကိုကျွန်တော်တို့ပြောနေတာအဲပြောနေတာဖြစ်တယ်။နောက်တစ်ခုကဒီလိုပြောရတဲ့အထဲမှာပါတဲ့ဟာကမြန်မာနိုင်ငံရဲ့ရှေ့နိုင်ငံရဲ့လမ်းစဉ်ပေါ့နော
်
အဲလုပ်ငန်းစဉ်ကိုကာယကံရှင်ဗမာတွေကပဲဆုံးဖြတ်ရမှာလို့သူပြောတဲ့အထဲမှာပါပါတယ်ဒါလည်းပဲမှန်ပါရဲ့နော်ဒီ2010ကိုဘယ်လိုသဘောထားမလဲ2010ကိုအားလုံးလက်ခံနိုင်အောင်ဘယ်လိုလုပ်မှလဲဘယ်လိုအခြေအနေတွေအောက်မှာရောဗမာနိုင်ငံရဲ့စက်ကုံဘောကလူတွေကလက်ခံနိုင်မှာလဲအဲဒို့မဟုတ်ဘယ်လိုအခြေအနေမျိုးဆိုရင်လက်မခံနိုင်လဲဆိုတဲ့ကိစ္စတွေဟာနိုင်ငံချင်းဆိုင်တွေ့ဆုံဆွေးနွေးကြမှာလေဒီအဖြစ်ပေါ်မယ်နော်နိုင်ငံချင်းဆိုင်တွေ့ဆုံဆွေးနွေးကြမှာလေဒီအားလုံးလက်ခံနိုင်တဲ့အဖြစ်တကူကရနိုင်လိမ့်မယ်လို့ကျွန်တော်တို့မြင်ပါတယ
်ဦးတောင်ထွန်းပြောဆိုသွားတာပါအနောက်ထားဟယ်လရီကလင်တန်ရဲ့ပြောဆိုချက်တခုနဲ့ပတ်သက်ပြီး US Campaign for Obama အဖွဲ့ကြီးကဦးအောင်တင်ကိုမေးကြည့်ပါဦးမယ်ဦးအောင်တင်ခင်ဗျာနောက်တစ်ခုမေးကြပါတယ်နိုင်ငံသားရဲ့ဝန်ကြီးဟယ်လရီကလင်တန်ပြောတဲ့အထက်မှာပါတဲ့အချက်ပါဟု
တ်ကဲ့
အဓိကကဒီမြန်မာနိုင်ငံနဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိဖို့အတွက်တဲ့နောက်ထပ်ဘလို့အခြေအနေအသည့်မျိုးတွေကိုမှဒီအမေရိကန်အစိုးရဘက်ကတောင်းဆိုမှပြဋ္ဌာန်းမှာမဟုတ်ဘူးလို့ပြောပါတယ်
ဟုတ်ကဲ့
အဲ့ဒါကအဓိကဘာကိုဆိုလိုတာလဲဆိုလိုတာကဒီ ီဘာလုပ်ပြရမယ်ဘလို့အနေထိုင်မှုဖြစ်ရမယ်ဆိုတာတွေကိုမတတ်မှတ်တော့ဘူးလို့ပြောတာ
ပါ။အော်အဲ့ဒါဒီလိုပါတကယ်တမ်းကကြတော့အမေရိကန်ဟိုဒီတချို့နိုင်ငံချို့အစွားတွေကပစ်တင်ပြီးဖန်တဲ့အခါမှာအမေရိကန်အထူးသဖြင့်ဒီမိုကရေစီကိုသူ့နိုင်ငံမှာဖြစ်တဲ့တဲ့ပုံဖော်ဖို့အတွက်ရှားနိုင်ငံတွေကိုတိုက်တွန်းနေဆိုပြီးတော့အမေရိကန်အများအားပစ်တင်ကြတာရှိတယ်။ဟုတ်ဒီပြောဆိုချက်ကအသေးစားမဟုတ်ပါဘူးအမေရိကန်ဆိုတဲ့အနေနဲ့ကမြန်မာနိုင်ငံမှာဗာဖြစ်ဖို့ညာဖြစ်ဖို့ဆိုတာတဲ့မြန်မာနိုင်ငံရဲ့နိုင်ငံပြည်ထနာတွေကိုအရင်ခုနကပြောတဲ့ဒီသုံးဘွဲ့ဆိုင်တွဲဆောင်ဆွေးနွေးညှိနှိုင်းအဖြေရှာပြီးတော့ကောင်းမွန်တဲ့တိုးတက်တဲ့နိုင်ငံတစ်ခုဖန်တီးဖို့ပဲအဓိကပြောမယ်ဆို homegrown process ပေါ့ဗျာမြန်မာနိုင်ငံရဲ့ပြည်ထနာပြည့်စုံမှုတွေဘယ်သူမှဟိုအပြင်ပြေပနေပြီးတော့ formula ထုတ်လို့မရအောင်ပုံစံတွေရိုက်သွင်းလို့မရအောင်မြန်မာနိုင်ငံရဲ့ပြည်ထနာတွေမြန်မာပြည်သူတွေကိုယ်တိုင်ပဲအကောင်ဆုံးအဖြေရှာကြဖို့အဲ့လိုဖြစ်ပေါ်လာမယ့် homegrown process ကိုပဲဒီ American ဆွေကတိုက်တွန်းအားပေးနေတာပါအ
ဲ့အခုလို American ဆွေဘက်ကကြိုတင်သတ်မှတ်ချက်တွေမထားဘူးဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒေါက်တာတောင်းထုံးကိုမေးကြည့်တဲ့အခါမှာသူကတော့အခုလိုဖြစ်ဆိုပါတယ
်မြန်မာပြည်ရဲ့ရှေ့နိုင်ငံရဲ့ပုံစံစင်နဲ့ပတ်သက်လို့ရတော့ဒါအကန့်အကန့်ရှင်နေဆုံးဖြတ်မှာဒါလည်းပဲအဲ့ဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ်ကျွန်တော်တို့ဗမာတွေကိစ္စကိုဗမာတွေပဲဆုံးပြမှာဘယ်နိုင်ငံမှလာပြီးတော့ဘာလို့ပါဘာမလို့ပါနေလို့ကျွန်တော်တို့လာပြောနေကြတော့မရှိဘူးသို့တော့ကျွန်တော်တို့ဗမာတွေအချင်းချင်းကြားထဲမှာဗမာပြည်သူလူတွေအချင်းချင်းကြားထဲမှာဗမာပြည်သူလူတွေကိုကိုစားပြုတဲ့နော်ဟလာတိုင်းသားတွေကိုကိုစားပြုတဲ့ဗမာစစ်တပ်ကိုကိုစားပြုတဲ့ခေါင်းဆောင်တွေကြားထဲမှာတော့ခြေခြေလေးလေးဖြစ်မှာတော့ဖြစ်နိုင်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ်